ကာဇာမှာနောက်ထပ်ယာယီအပြစ်ရဲ့ရေးနဲ့ဒဇာဂန်တွေလွတ်ပေးရေးအတွက်သဘောတူညီချက်ရနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်နေချိန်မှာပဲဟာမတ်စ်ခေါင်းဆောင်ဟာဒီကနေ့အီဂျစ်နိုင်ငံကိုရောက်လာခဲ့ပါတယ်။ကာတာအခြေစိုက်ဟာမတ်စ်အကြီးအကဲအစ်စမေဟာနစ်ဟာဂါဇာကမ်းမြောင်မှာဖြစ်နေတဲ့ပြည်ပခန့်တွေနဲ့အခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ကိုင်ရိုမြို့ကိုရောက်လာတာလို့ဟာမတ်စ်အဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟာမတ်စ်အကြီးအကဲဟာအီဂျစ်ထောက်လန်းရေးအကြီးအကဲတွေနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့အဲ့ဒီအဖွဲ့နဲ့နှိစက်သူတို့က AFP ကိုပြောပါတယ်။အီဂျစ်ဟာနိုဝင်ဘာလနှောင်းပိုင်းကယာယီအပြစ်ခတ်ရက်စဲရေးနဲ့ဒဇာဂန်အယောက်100ကျော်လွတ်ပေးခဲ့တဲ့ဖြစ်စဉ်အပါအဝင်ဟာမတ်စ်နဲ့အစ္စရေးတို့ရဲ့ပြည်ပခန့်အကြားမှာကြောင်ဝင်ဖြန့်ပြေးပေးခဲ့တဲ့သူလည်းဖြစ်ပါတယ်။လက်ရှိမှာတော့ Hamas ကဒဇာဂန်တွေထပ်မံလွှတ်ပေးရေးနဲ့တိုက်ပွဲတွေခိတ္တရန်နာဖို့အတွက်ညှိနှိုင်းမှုတွေပြုလုပ်နေခဲ့ပေမဲ့နှစ်ဖက်စလုံးကသဘောတူညီမှုမရသေးပါဘူး။ Israel သမ္မတ Isaac Herzog ကတော့ဒဇာဂန်တွေလွတ်မြောက်ရေးအတွက်တုံ့ပြန်တဲ့အနေနဲ့နောက်ထပ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်အခက်ရန်နာဖို့ပြင်ဆင်နေတယ်လို့အင်္ဂါနေ့ကနိုင်ငံတကာတန်တမန်တွေစုဝေးတဲ့ပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင် Israel ကပါလက်စတိုင်းလူမျိုးတွေကိုတိုက်ခိုက်နေတာမဟုတ်ဘဲနဲ့ Hamas တွေကိုသာပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လည်းသူကပြောသွားပါတယ်။